ချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ပီးဒုက္ခသည်တွေတိမ့်နဲ့ချီပြီးရှိနေပါသေးတယ်။အဲ့ဒီဒုက္ခသည်တွေအတွက်ရန်မုံငွေရှာဖို့ရောဒုက္ခသည်တွေအနေနဲ့ခဏတာပျော်ရွှင်နိုင်ရေးအတွက်ပါရည်ရွယ်ပြီးဒီဖြောပြေပွဲတွေကိုလက်ခံဆောင်ရွက်ပေးတာလို့ဟာသာတိယုတ်ဆောင်တွေဖြစ်ကြတဲ့ကိုဘေလူဝနဲ့ကိုဒိန်းတောင်တို့ကပြောပါတယ်။သူတို့ကိုမင်းညားကဖြောပြေပွဲပြီးတဲ့အချိန်တကောင်ကျော်မနက်2နာရီလောက်မှာတယ်လီဖုန်းနဲ့စကားပြောပြတာပါ။ဒီဖြောပြေပွဲနဲ့ပတ်သက်လို့ဟာသာတိယုတ်ဆောင်ကိုဒိန်းတောင်ကအခုလိုပြောပြပါတယ်။
ဒီနေ့ဆိုလို့ရှိရင်စစ်ဆောင်တိုင်းရင်သား9ရက်လောက်လာကြည့်တယ်ကျွန်တော်တို့သူတို့ရဲ့ဘဝအမောပြေဖို့အတွက်ရည်ရည်အားကြီးပဲအများကြီးလုပ်လိုက်တယ်ဒီတက်ကတော့နှစ်ညလုံးအုံအုံကျကျအားပေးကြပါတယ်လူငွေတွေကလည်းတထောင်ကျော်လောက်တော့ရပါတယ်ကျွန်တော်တို့ကနှစ်ရက်ကိုအနုပညာရည်စုတယ်ဗျာအဲ့မနေ့ပြန်တရက်ကိုတပြားတစ်ချက်မှမယူပဲကျွန်တော်တို့ကမေတ္တာနဲ့ကပေးရမှာကျွန်တော်တို့ကတော့ဒါတိုင်းရင်သားတွေအတွက်ဟုတ်တယ်လို့လူသားချင်းစာနာနဲ့စိတ်နဲ့ကျွန်တော်တို့လာလုပ်ပေးကြတာပါကျေကျေရန်ကုန်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီလာဖို့အတွက်ကိုဘုံတွေပေါက်နေပါ냐ဆိုတော့စကားရေခေါ်လာတယ်လက်ကြားတော့မသွားဖို့လည်းထားကြလို့ရှိတယ်။ဒါပေမဲ့ကျွန်တော်တို့ကပရိသတ်ရှိတဲ့နေရာပရိသတ်ရှိတဲ့နေရာကျွန်တော်တို့လိုက်ရမှာပဲ။ကြွားရမှာပဲအမှုပညာသမားလေးသူတို့အားပေးလို့ကျွန်တော်တို့နိုင်ငံကျော်အမှုပညာရှင်တွေဖြစ်ခဲ့ရတာ။အဲ့တော့ကျွန်တော်တို့ကိုတိုင်းနာလူမျိုးတွေရဲ့အမင်းတစ်လုံးပဲဖြစ်ဖြစ်ခင်းတစ်ခုပဲဖြစ်ဖြစ်အဲ့တော့ကျွန်တော်တို့ကအဲ့ဒီရွေးချယ်နေလာခဲ့ကြတာပါ
။ကိုဘေလူဝကလည်းအခုလိုပြောပါတယ
်။ကလေးလေးကစာသင်ကောင်းလည်းမဝင်ရသေးဘူး။ကလေးတွေခေါလုံးတော်နဲ့ဝင်နေကြတယ်အဲ့တော့ကျန်တဲ့ကျွန်တော်တို့ကအခုသားသမီးကိုရင်းစားတော့ရင်းနေအောင်လာပေါ့ဗျာဘယ်လိုခံစားလို့ရတာအဲ့ဒါကြီးက
ဒုက္ခသည်စခန်းတွေကိုသွားခဲ့တဲ့အခါမှာတွေးခဲ့ရတဲ့မြင်ကွင်းတွေနဲ့ခံစားချက်ကိုလည်းကိုဒိန်းတော်ကအခုလိုပြောပြပါတယ
်ကျွန်တော်တို့ဒုက္ခသည်စခန်းကိုကျွန်တော်သွားကြည့်ဘူးခဲ့ဗျာပကံလေးတွေနဲ့သူတို့မှလေညလုံးလေးတွေမော်ပြီးဟိုကြည့်တီကြည့်နေသူတို့ရဲ့ဘဝလေးတွေအယံတနာဖို့ကောင်းတယ်ဗျာသူတို့ရဲ့ဘဝလေးတွေကိုလည်းစားနာတယ်ဆိုတော့ကျွန်တော်ကိုယ်တိုင်ကျွန်တော်အဲ့ဗမာမှာတော့လေ HIV ဖြစ်နေတဲ့အဲ့ဒုက္ခတွေစခန်းတော့ကျွန်တော်ရောက်တာဥတန်ထားတာလေသူတို့ပြကြရတယ်အဲ့မှာအဲ့စခန်းကြီးဒီဘက်မှာလေကျွန်တော်တို့ရောက်သွားတဲ့အခါကျတော့လေခလေးတွေဟုတ်တယ်သူတို့မှလေခမင်းပကန်လေးနဲ့ဆွဲထွက်လာတာလေအဲ့အချို့ကျတော့လေဟိုဘယ်လိုခေါ်မလဲအဖေတည်တဲ့လူတွေအမေတည်တဲ့လူတွေမျက်စိတငယ်နားတငယ်တယောက်တည်းကြံနေတဲ့ခလေးအဲ့လိုအရင်းနာစရာအများကြီးတွေ့ရတယ်ဗျာအဲ့ရှစ်ချောင်းနဲ့တိုင်းရင်းသားတွေကလေသူတို့တိုင်းနဲ့လေယာဉ်တွေဆုံခွာပြီးပြေးရတယ်။ပြီးတော့သူတို့မိသားတွေသူတို့ညီမောင်မတွေနဲ့ချိုးဆိုရင်ရှင်ခွဲကွဲရတာရှိတော့ထိခွဲကွဲရတဲ့လူတွေကျွန်တော်အဲ့မှာသတိချပြီးတော့ကျွန်တော်တို့မြင်ကြီးဝဲခဲ့ရတယ်ပေါ့ဗျာ။အဲ့လိုလေကျွန်တော်ကြုံတွေ့ခဲ့ရမြင်ခဲ့ရတယ်ပေါ့။သူတို့တွေကလည်းကျွန်တော်တို့တွေ့လို့ရှင်ဟာတကယ်ကယ်တင်ရှင်လားလို့ပဲသူတို့မှလေတကယ်တော့ကျွန်တော်တို့ကယ်တင်ရှင်မဟုတ်ပါဘူးအမှုပညာရှင်ဆိုတော့သူတို့အားပေးတဲ့သူတို့ရှိရောက်လာတဲ့အခါမှာသူတို့ရဲ့ပျော်ရွှင်မှုလေးတွေ့ရတော့လေကျွန်တော်တို့ပီတိဖြစ်ခဲ့ရပါတယ်။
ဒီလိုစစ်ပီးဒုက္ခသည်တွေအပြင်ပြည်သူတွေမှာလေသိမ်းရသိမ်းခံရတဲ့အတွက်ဘဝအခြေအနေတွေပြက်ပြီးအိမ်နီးချင်းနိုင်ငံတွေရောက်ကုန်ကြတာကိုလည်းသက်ဆိုင်ရာကသိစေချင်တယ်လို့ကိုဘေလူဝကပြောပါတယ်
။အခုကညာသာဖိတက်ပြီးအကုန်သိမ်းနေတယ်ခင်ဗျတကယ်ဟိုလက်မဲ့ဖြစ်ကုန်လား။သောင်းနေနေစဉ်ဒုက္ခသူတို့ကိုအဲ့ဒီပဲရုံးကန်နေရပြေးလွှားနေရအသက်မပြေတဲ့ကလေးလေးကြီးဟာအကုန်လက်ဖိတ်ဆိုင်ကြီးကအကုန်လုံးကလေးမလေးကြီးရောပါဘူး။ဂျူရီယာပါလေကြီးကြီးမလေးရှားကြီးကြီးကကျွန်တော်မြန်မာရေဟိုဒီနေ့ဥပဒေအောက်မှာအကြုံပဲပေါ့ဗျလုစားရတာအဲ့တော့ဗျာဘာဖြစ်လို့ဒါတွေကသူတို့တိတိနိုင်ပါ့မလဲကောင်းစားဝိုင်းနေတိတိပါပြီ
ဒါကြောင့်ဒီလိုဒုက္ခတွေအတွက်ငြိမ်းချမ်းရေးကိုပြည်ပြင်ရစေချင်တယ်လို့ကိုဘေလူဝကဆိုပါတယ
်ကျွန်တော်တို့ကတော့ဗျာငြိမ်းချမ်းရေးဆိုတာပြည်ပကတိအလုံးကလည်းရင်မထရေမတန့်ရှင်းကြတဲ့ကိစ္စတွေပဲဗျာအရင်မထရေတန့်ရှင်းမဲ့ဆိုလို့ရှိရင်စစ်တဲ့ပြေးကြမရှောင်ကြလည်းမလို့စစ်လည်းဖြစ်စရာလည်းအကြောင်းမရှိဘူးဥပဒေကငြိမ်းချမ်းရေးနဲ့ဝိကကြောင့်မလို့ဖြစ်စီချင်တော့ပဲ။အားရပါဘာပဲပဲငင်းငင်းစေချင်ပါပဲ။တိုင်းမီလည်းဖွင့်ဖွင့်တိုးတက်စေချင်ပြီပါ။အဲ့ဒါတော့မင်းမမိတပီလူမရင်မထရေရှိတဲ့စကလုံးပါပဲ
။ကိုဒိန်းတော်ကလည်းငင်းငင်းရဲ့အတွက်သူ့ဆန္ဒကိုအခုလိုပြောပါတယ
်။ပေလူကပြောလို့တနပ်ပြောင်းသွားမှနှင်းစီပန်းမပွင့်ပါဘူး။ရန်ငွေတွေပဲဝေတာပါဆိုတော့အဲ့လိုမျိုးပေါ့။ကျွန်တော်တနပ်ပြောင်းသွားမှနှင်းစီပန်းလေးတွေပွင့်တာမြင်ချင်တယ်ဗျာ
။ဒီလိုဆေးရဒုက္ခတွေခံစားနေရတဲ့တိုင်းရင်းသားတွေအတွက်ဘယ်အချိန်မှမဆိုဘယ်နေရာကိုမဆိုသူတို့တတ်တဲ့အမှုပညာနဲ့ရမုံငွေပွဲတွေလိုက်ပြီးဖြောပြေးပေးဦးမယ်လို့လဲဟာသာတိယုတ်ဆောင်တွေဖြစ်ကြတဲ့ကိုဘေလူဝနဲ့ကိုဒိန်းတောင်တို့ကပြောပါတယ်ခင်ဗျာ